င်္ဂလာပါခင်ဗျာအင်္ဂါညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေမကြသေးခင်ကစင်ကာပူနိုင်ငံခီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံဟာနှစ်20အတွင်းမှာစင်ကာပူထက်စင်ကာပူကိုမှီယိုမကဘူးကြော်ပြီးတော့မှကြော်ရမယ်ဆိုပြီးတော့ပြောခဲ့တာရှိပါတယ်ဆိုတော့ဒီပြောဆိုချက်ဟာလက်ရှိမြန်မာနိုင်ငံအခြေအနေဒီကနေ့စင်ကာပူနိုင်ငံအခြေအနေနဲ့နှိုင်းယှဉ်ပြီးတော့ကြည့်ကြမယ်ဆိုရင်တကယ်ပဲလက်တွေ့ကျပြီးတော့ဖြစ်နိုင်ခြေရှိပါသလားတကယ်လို့များနှစ်20အတွင်းစင်ကာပူကိုကြော်တက်နိုင်ဖို့ဖြစ်နိုင်ခြေမရှိဘူးဆိုရင်လည်းပဲဒီကိစ္စကိုဒေါက်ဆန်းစုကြည်ကဘာကြောင့်ပြောခဲ့တာလေဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ပါပင်နိုင်ဆွေးနွေးပြဖို့ဖိတ်ခေါ်ထားသူနှူးရဲမှာဒူးကတော့ဗန်နာငွေကြီးပိုင်းဆန်ရအကြောင်းအရာတွေကိုရေးသားနေတဲ့စာရေးဆရာတူဦးလည်းဖြစ်အကြံပေးပို့ကိုဒူးလည်းဖြစ်တဲ့ဦးကျော်မျိုးထွန်းနဲ့နောက်ဒူးကတော့စင်ကာပူမှာနှစ်ပေါင်းများစွာနေထိုင်လာတဲ့ဦးတမောင်ဝင်းတို့ဖြစ်ပါတယ်အားလုံးကိုကျေးဇူးပါတယ်ခင်ဗျာမင်္ဂလာပါစီစဉ်မှာပေါင်းပေးတဲ့အတွက်ကျေးဇူးလည်းတင်ပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးသူနှူးရဲသဘောထားရရင်စုံနှောက်ထောင်ကြည့်အောင်ပါဦးကျော်မျိုးထွန်းခင်ဗျာဒီဒေါက်ဆန်းစုကြည်ရဲ့ပြောဆိုချက်ကလက်တွေ့ကျပြီးတော့ဖြစ်နိုင်ခြေရှိတယ်လို့ဦးကျော်မျိုးထွန်းယူဆပါသလားခင်ဗျာ
ကျွန်တော်လောလောဆယ်ဒေါက်ဆန်းစုကြည်ပြောတဲ့ဟာအခြေအနေရကြည့်ရရင်20အတွင်းမှာစင်ကာပူကိုပြီးဖို့တော့ဖြစ်နိုင်နဲ့ဖြစ်နိုင်တယ်လို့ကျွန်တော်ယူဆပ
ါဟုတ်ကဲ့ခင်ဗျာဦးတမောင်ဝင်းရဲ့သဘောထားလည်းသိပါစေ
မလေးသူဒေါက်ဆန်းကြီးပြောတယ်စနူကိုကြောရမယ်ဆိုတဲ့ကိစ္စကဟောနော်ဟောပေါ့သူကပြောသွားတာပေါ့သူကမှဆိုလို့ရှိရင်တော့ဗမာရင်းတူတဲ့ခါမှာစင်ကိုကြောရမယ်လို့ပဲပြောရတယ်ဘာကိုကြောရမယ်ဆိုတာကိုကြောသွားတာပေါ့ဒါပေမဲ့ဗမာပြည်ထဲမှာပြောနေကြတော့မျိုးစုံပေါ့လေစင်ကိုကြောဖို့ပေါ့တကယ်တော့ဒေါက်ဆန်းစုကြီးကဒီဝရင်းမှာကျွန်တော်ဒီစင်ကိုလာတဲ့ခါမှာနော်ဗမာလဲဆိုလို့ရှိရင် International IE စင်ကိုဆိုတဲ့ပေါ့သူကဗမာလဲဆိုလို့ရှိရင်global ဒီသူနိုင်ငံ company တွေကိုနိုင်ငံတကာမှာဆွေးနွေးလုပ်ဖို့အတွက်ဖွဲ့ထားတဲ့စင်ကာပူဆွာရဲ့ company တစ်ခုပဲအဲ့မှာ business dialogue မှာအဲ့ဒါ close door section မှာပေါ့အဲ့မှာသူကပြောသွားတာဆိုတော့အဲ့ပြောရတဲ့ဟာကိုကျွန်တော်တို့ကဒီသတင်းစာတွေတစ်ဆင့်သိရတာဒါပေမဲ့အင်္ဂလိပ်လိုပဲရေးထားတာပေါ့နော်သူပြောရတာဘာလဲဆိုလို့ရှိရင် to overtake singapore economy in 20 years လို့ပြောရတာအဲ့တော့ 20 years ကပြောတာအဲ့ဒီအဲ့တော့ economy လို့ပြောလို့ရှိရင်ကျွန်တော်တို့ကဘာကိုကြည့်ရမလဲဆိုလို့ရှိရင်ဟာ GDP နဲ့ပဲကျွန်တော်နိုင်ရမယ်။နော်အဲ့တော့ဒီလိုကြော်မယ်ဆိုတာကလည်းအခုလက်ရှိအချိန်လို့ကြော်မှာလားနောက်စင်ကာပူကနောက်အနည်း20တက်နေတယ်အဲ့ဒီ20ကိုကြော်မှာလားဒါကိုဘာမှမပြောသွားဘူး။နော်အဲ့တော့စင်ကာပူ economy ရဲ့အခုလက်ရှိအချိန်ကိုကျွန်တော်တို့ကမသိပဲနဲ့ဟာဖြစ်နိုင်မဟုတ်ဖြစ်နိုင်ပါလေအဲ့ဒါ statistics ကိုမသိရနဲ့ဖြစ်နိုင်မှာမဖြစ်နိုင်ဘူးပြောလို့ရှိရင်ကျွန်တော်တို့ကဂျမ်းပြီးပြောနေတာပဲဖြစ်လိမ့်မယ်။ဟု
တ်ကဲ့။
အဲ့တော့ကျွန်တော်ဆိုလိုချင်တာကဟာအခု GDP ကမြန်မာနိုင်ငံရဲ့ GDP ကဘယ်လောက်ရှိနေပြီလဲ။အဲစင်ကာပူရဲ့ GDP ကဘယ်လောက်ရှိနေပြီလဲ။အဲလူဦးရေကဘယ်လောက်ရှိနေပြီလဲ။ဒါကိုအခြေခံပြီးမှကျွန်တော်တို့ဖြစ်နိုင်တယ်မဖြစ်နိုင်တယ်ဟာဘာလေးလူရယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးလို့ရှိရင်ပို့ပြီးတော့ကောင်းမယ်ထင်တယ်လေ
။ဟုတ်ကဲ့။မမာရီဦးတမောင်ပြောတာကျွန်တော်ဒီအစီအစဉ်အတွက်အချက်လက်စုဆောင်တဲ့အခါမှာရနိုင်တဲ့လောက်ရှာနိုင်တဲ့လောက်အချက်လက်ကျွန်တော်စုဆောင်ကြည့်တဲ့အခါတချို့အချက်လက်တွေရလာတာရှိပါတယ်။အဲ့ဒါက1965ခုနှစ်စင်ကာပူနိုင်ငံလွတ်လပ်ရေးရတဲ့အချိန်မှာရှိတဲ့အခြေအနေနဲ့ဒီကနေ့မြန်မာပြည်ရှိတဲ့အခြေအနေနှစ်ခုကိုအဲ့ဒီအခြေအနေဒီမှာရှိတဲ့အဲ့ဒီအပိုင်းခြားနှစ်ပိုင်းခြားမှာရှိတဲ့အခြေအနေတွေကိုကျွန်တော်အဓိကအချက်တချို့ကိုကျွန်တော်အချက်လက်ရထားတာရှိပါတယ်။ဥမာ1965ခုနှစ်စင်ကာပူလွတ်လပ်ရေးရတဲ့အချိန်မှာစင်ကာပူနိုင်ငံရဲ့အခြေအနေကပြည်တွင်းဈေးကွက်သေးတယ်စီယမှုရာဂိုင်တို့မြင့်မားတယ်ရာဂိုင်တို့ဘလောက်ရှိတယ်ဆိုတော့ကျွန်တော်တိတိကျကျရှာလို့မတွေ့ပါဘူးအလုံးလက်မဲ့ရာဂိုင်တို့မြင့်တယ်သူတို့ကတော့ဆယ်ရာဂိုင်တို့ပတ်ဝန်းကျင်လောက်ရှိတယ်လို့အချက်လက်တွေမှာပြောတာရှိပါတယ်ဥပမာ GDP ကိုကျွန်တော်မကြည့်ပါဘူးကျွန်တော်လူတူးချင်းပြန်မြောက်ဝင်ငွေကိုကျွန်တော်ကြည့်ပါတယ်လူတူးချင်းပြန်မြောက်ဝင်ငွေကတစ်နှစ်ကိုဒေါ်လာ516ဒေါ်လာအဲ့ဒီအချိန်ကငွေဈေးနဲ့ရှိခဲ့ပါတယ်တခါစင်ကာပူလူကြီးထက်ဝက်ဟာအဲ့ဒီအချိန်တုန်းကစာမတက်ကြဘူးလို့ပြောထားပါတယ်ဒီကနေ့ကျွန်တော်တို့ဒီနှစ်အပိုင်းအခြားမြန်မာနိုင်ငံရဲ့အခြေအနေမှာ2014ခုနှစ် UNDP စစ်တမ်းတွေအရမြန်မာနိုင်ငံမှာဆင်းရဲမှုရာဂိုင်းတို့26ရာဂိုင်းတို့ရှိပါတယ်လူတရာမှာ26ရောက်ဆင်းရဲမှုတွေမှုတော့ရောက်နေပါတယ်အလုံးလက်မဲ့အရေးအတွက်ကအစိုးရကိုယ်တိုင်မတ်လမှန်ထုတ်ထားတဲ့စီရင်စာအရ4ရာဂိုင်းတို့ပတ်ဝန်းကျင်ရှိပါတယ်တခါကျွန်တော်တို့တူးချင်းပြည်မြောက်ဝင်ငွေနှစ်စဉ်တူးချင်းပြည်မြောက်ဝင်ငွေက UNDP စီရင်စာ2014ခုနှစ်မှာ902ဒေါ်လာရှိပါတယ်ဒါကအခုငွေဈေးပါလူဦးရေ90ရာဂိုင်းတို့ကျော်စာတက်ပါတယ်စင်ကာပူ65လွတ်လပ်ရပြီတဲ့အချိန်88ခုအဲ့ဒီတုန်းကစင်ကာပူဝန်ကြီးချုပ်လီကွမ်းယူပြောထားတဲ့မင်ကို အဲ့ဒီ89ခုရောက်တဲ့အခါမှာစင်ကာပူဝန်ကြီးချုပ်လီကွမ်းယူကပြောပါတယ်စင်ကာပူနိုင်ငံရဲ့အဲ့ဒီအချိန်လူကြီး80ရာခိုင်နှုန်းကလူလက်တန်းစားအဆင့်ဝင်သွားပြီဆိုပြီးတော့22နှစ်ကြာပြီတဲ့အချိန်မှာလီကွမ်းယူကပြောခဲ့တဲ့စကားရှိပါတယ်ဆိုတော့ဒါမှန်ပါတယ်ဥတမောင်ကပြောတာကျွန်တော်တို့အခြေအနေတွေကိုနှိုင်းယှဉ်ကြည့်ရမှာဖြစ်ပါတယ်ဥကျော်မျိုးထွန်း GDP နဲ့ပတ်သက်ပြီးဥကျော်မျိုးထွန်းရေးထားတာတကူကျွန်တော်တွေ့ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးဥကျော်မျိုးထွန်းနည်းနည်းဆွေးနွေး
ပါဟုတ်ကဲ့ဟုတ်ကဲ့ဟောအခုနောက်ပြည့်တဲ့ကျွန်တော်ပြောတဲ့ဟာဖြစ်နိုင်တယ်ဆိုရဲဟာကျွန်တော်ကအခုနောက်ဟို GDP growth rate တစ်ခုပေါ်မှာအခြေခံပြီးပြောတာပေါ့နော်ဆိုတော့ဟိုသူတို့အခုနောက်လို့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ ADB တို့ဝါဘန်တို့ကသူတို့က projection တွေသူတို့ကလုပ်လေလုပ်ထားရှိတယ်ပေါ့ဆိုတော့သူတို့လုပ်တဲ့ projection အရာဆိုရင်ကျွန်တော်တို့တိုင်းပြည်ကအခုလက်ရှိအချိန် GDP 55 billion နဲ့60ကြားလောက်ရှိတာပေါ့လေ GDP total GDP American dollar အဲ့ဒီကနေပြီးတော့ကျွန်တော်တို့ကဒါတကယ်လို့တစ်နှစ်ကို900ခိုင်နှုန်းကနေ800ခိုင်နှုန်း GDP growth rate တွားမယ်ဆိုရင်သူတို့တွက်ထားတဲ့ဟာနောက်ထပ်15နှစ်ပေါ့နော်2030လောက်မှာသူတို့2015နောက်ထပ်15နှစ်လောက်မှာကျွန်တော်တို့ကလက်ရှိ GDP ရဲ့ကြီးစားလောက်ဖြစ်သွားမယ်လို့သူတို့မှန်းတယ်ဆိုတော့ဘယ်လောက်လောက်ဖြစ်သွားမလဲဆိုရင် GDP ကဘီလီယံဒေါ်လာ140လောက်အထိရောက်သွားမယ်လို့မှန်းတယ်ဒါ900ခိုင်နှုန်းက800ခိုင်နှုန်း GDP growth rate ရှိတယ်တခါကသူတို့ကနောက်တစ်ခုကဲတကယ်လို့900ခိုင်နှုန်းကနေ1000ခိုင်နှုန်းတက်မယ်ဆိုရင်ဟောဘယ်လောက်ရှိမလဲဆိုပြန်ပြီး projection လုပ်ကြည့်တဲ့အချိန်မှာသူတို့ကဘယ်လောက်အထိရောက်သွားလဲဆိုတော့6လက်ရှိ GDPဒီမြန်60 58 60ရဲ့6ဆလောက်ရောက်သွားအဲ့ဒီ6ဆလောက်ကဘလောက်လောက်သွားဖြစ်နေဆိုဒီမြန်300ပတ်ချာလေလောက်သွားဖြစ်တယ်360လောက်အဲ့ဒီဒီမြန်300 360ဟာယနေ့စင်ကာပူ GDP ရဲ့290ခွန်300ဘီလီယံနဲ့အတူတူလောက်သွားဖြစ်တဲ့အပေါ်ရှိတယ
်ဟုတ်ကဲ့
ဆိုတော့ဒါတွေအကုန်လုံးကသူတို့တကယ် economic တွေအကုန်လုံးက projection လောက်ထားပေါ့နော်ဆိုတော့အချင်းလေးပေါ်မူတည်တဲ့ဒီစင်ကာပူကိုမှီတယ်နှမီဦးဆိုတာဘယ်လိုလုပ်မှာလဲကျွန်တော်တို့မြန်မာနိုင်ငံဒေါ်မတ်စီဂျီတို့အစိုးရဘယ်လို strategy နဲ့သွားမှာလဲဒီ strategy နဲ့သွားမယ်ဆိုတော့900ခိုင်နှုန်း800ခိုင်နှုန်းဒါဆိုရင်တော့ဘီလီယံ140လောက်ဖြစ်မယ်နောက်ထပ်15နှစ်20နှစ်ပဲဖြစ်မှာဒါမှမဟုတ်ဒီ strategy နဲ့သွားမယ်ဒီ CY policy နဲ့သွားမယ်ဆိုကိုယ်ရခိုင်နှုန်းကနေ1000ခိုင်နှုန်း GDP growth rate ရှိအဲ့ဒါဆိုရင်ကျွန်တော်တို့ကခုနပြောတယ်6ပါလောက်ဖြစ်သွားမယ်လက်ရှိ GDP က6ဆလောက်ဖြစ်သွားရင်စင်ကာပူလက်ရှိရှိနေတဲ့ GDP ကိုမှီသွားနိုင
်ဟုတ်ကဲ့ဆိုတော့
ဒါပေမဲ့
မမီနိုင်တာမဟုတ်ဘူးကျွန်တော်တို့တကယ်ကိုမူဝါဒကောင်းကောင်းဟလာစနစ်တကျကြကြနာနာနဲ့တကယ်အားစိုက်ပြီးလုပ်ရင်တော့မှီနိုင်တဲ့အနေအထားလေးရှိတယ်လို့အကြမ်းမြင်ကျွန်တော်တို့သုံးသပ်လို့ရမှာပေါ့နော်ဥကြုံမျိုးတို့ခဏလေးစောင့်ပါဥကြုံမောင်ဝင်လည်းခဏလေးစောင့်ပါကျွန်တော်တို့ပင်နိုင်ဆွနေပါဝင်ဆွနေမဲ့တော်ရရှင်နေကျွန်တော်ဖိတ်ခေါ်ပါမယ်အရင်ဆုံးတော့ကျွန်တော်တို့စီကိုအတန်နဲ့ပို့ပြီးတော့ဆွနေထားတဲ့တော်ရရှင်နှစ်ဦးရှိပါတယ်တဦးကဥကြော်လင်းမှာအရင်ဆုံးဥကြော်လင်းဆွနေထားတာကိုနားဆင်အောင်ပါသူက10မိနစ်14စက္ကန့်ရှိပါတယ်ခင်ဗ
ျစင်ကာပူဝန်ကြီးချုပ်လီကွမ်းယူမြန်မာနိုင်ငံကိုအမေလိုက်မယ်ပြောခဲ့တဲ့အချိန်တုန်းကထိုင်းနိုင်ငံသားတွေဟာမြန်မာပြည်ကလာတဲ့စွတ်ကြဲတွေကိုအားထားနေရတဲ့အချိန်မှာဥနေဝင်ဆိုရှယ်လစ်စီးပွားရေးစနစ်ဆိုပြီးအဲ့ဒီဆက်ယုံနေပြည်သူပိုင်သိပြပနဲ့အဆက်ဖြတ်နိုင်ငံတော်ပိုင်ငွေကြေးလေးနဲ့တနစ်ကိုဆက်ယုံဆယ်ယုံလောက်စောင့်နေတဲ့အချိန်မှာထိုင်းနိုင်ငံဟာပုဂ္ဂလိကစီးပွားရေးကိုစင်ဆက်မပြတ်အားပေးမှုမရပ်တန့်ခဲ့လို့တနစ်ကိုဆက်ယုံအလို့ယုံ8000ဝန်းကျင်ခန့်ပုံမှန်စောက်လုပ်နိုင်ခဲ့တယ်လို့သိရပါတယ်အကျိုးဆက်ကတော့ထိုင်းနိုင်ငံသားတွေဂျပန်ဆိုင်ကအသစ်စီးနေတဲ့အချိန်မှာမြန်မာနိုင်ငံသားတွေကတော့အင်္ဂလန်ဆိုင်ကအဆုတ်တွေတဖုံဖုံလုပ်နေရတော့အနှစ်20မကြာပါဘူးမြန်မာကိုအပြတ်တက်ဖြတ်တက်သွားခဲ့ပါတယ်ပညာရှင်တွေကတော့ကျွမ်းကျင်လူသားအရေးမြစ်တွေလျှက်စစ်တပ်လူအချက်တွေကြောင့်မဖြစ်နိုင်ဘူးလို့ပြောကြမှာဖြစ်ပေမဲ့တရားစာတနဲ့ဝေလိုအားလူသားအရေးမြစ်ရှိနေတာမို့ဒေါ်စန်းစုကြည်ရဲ့အနှစ်20အတွင်းမြန်မာပြည်ဟာဘာတရားစာတမှမရှိရေဝဲတောက်နေရတဲ့စင်ကာပူကိုကြော်မတက်နိုင်စရာမရှိပါဘူးတိုးတက်ဖြစ်ထွန်းမှုကိုအဟန့်အတားဖြစ်နေတဲ့လုတ်ပိုင်ခွင့်ရဌာနဆိုင်ရာတွေရဲ့ချုပ်ထိန်မှုကိုလျှော့ချပြီးလက်ပေးလက်ယူမှုကိုကံတွေနိုင်ခဲ့ရင်ဒေါ်စန်းစုကြည်ကြွေးကြော်တာဟာအမှန်ဖြစ်လာနိုင်မှာပါဒီမိုကရေစီပေါင်းအတွင်းကပြတ်သားတဲ့ခေါင်းဆောင်မှုမျိုးကိုတော့ပြတ်သားရပါလိမ့်မယ်အဲ
့ဒါကဥကျော်လင်းမှာနောက်တူးဆွေးနွေးထားတာကကျွန်တော်တို့စင်ကာပူအခြေစိုက်ဒဇင် Success Magazine က Editor ဦးကောင်းမြတ်နွယ်ရဲ့ဆွေးနွေးချက်ပ
ါတကယ်တော့မြန်မာနိုင်ငံဟာစင်ကာပူနိုင်ငံကို20အတွင်းမှာကျော်နိုင်ပါတယ်ဖြစ်နိုင်ခြေကတော့50ရာခိုင်နှုန်းပဲရှိပါတယ်ဘာကြောင့်လဲဆိုလို့ရှိရင် ကျွန်တော်တို့ဒီစင်ကာပူနိုင်ငံကိုကြော်ဖို့ဆိုတာမြန်မာပြည်အားလုံးအလုပ်လုပ်ရမယ်တိုင်းပြည်နဲ့လူမျိုးပေါ်ထားတဲ့စိတ်သက်မြန်မာအချင်းချင်းထားတဲ့စိတ်သက်ရင်းနှီးမြှုပ်နှံသူများနဲ့နိုင်ငံသားပြည်ပေါ်မှာထားရှိတဲ့စိတ်သက်တွေကိုအကောင်းဖက်ကိုပြောင်းလဲဖို့လိုအပ်ပါတယ်ရင်းနှီးမြှုပ်နှံမှုအပိုင်းမှာလည်းရင်းနှီးမြှုပ်နှံမှုဥပဒေကိုစင်ကာပူနိုင်ငံကနေလေ့လာတင်ပါတယ်အဓိကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကလောလောဆယ်လျှက်စစ်ပြည့်နေတော့မှာပဲလျှက်စစ်ကိုလုံးဝမျက်တောင်မခတ်တဲ့အထိလောင်လုံးနိုင်ရမယ်လမ်းမဆက်သက်ရွေးနဲ့ကလန်းပိတ်နေတဲ့ကိစ္စတွေကိုဖြေရှင်းနိုင်ရမယ်တိုင်းပြည်ရဲ့နိုင်ငံရေးလူမျိုးရေးထားရှိတဲ့သဘောထားတွေအားလုံးကိုတည်ငြိမ်အောင်အရင်ဆုံးလုပ်ဖို့လိုအပ်ပါတယ်အဲ့ဒါပြီးမှသာလျှင်ကျွန်တော်တို့မြန်မာနိုင်ငံရဲ့တူတက်ရာတူတက်ကြောင်းတွေကိုအရှိန်အဟုန်နဲ့လုံးနိုင်မှာဖြစ်ပါတယ်
ဆိုတော့ဥတ္တမဝင်ခင်ဗျာခုနဥကြုံမျိုးထွန်းက GDP နဲ့ပတ်သက်ပြီးတော့ဆွေးနွေးသွားတာရှိပါတယ်ဆိုတော့ဥတ္တမဝင်အနေနဲ့ဒီကနေ့အနေအထားရဖြစ်နိုင်ခြေရှိတယ်လို့ဥတ္တမဝင်ယူဆပါသလ
ားကျွန်တော်လည်းယူဆပါတယ်ဥပမာဥကြုံမျိုးထွန်းပြောသလိုပဲဟောလေ GDP ကျွန်တော်လည်းအဲ့ဒီစီးရင်ကိုကျွန်တော်ရှာထားပါတယ်ဗမာနိုင်ငံကဒီနေ့ဥကြုံမျိုးထွန်းပြောသလိုပဲခု2016စီးရင်ဘောပိန်စီးရင်ရဆိုလို့ရှိရင် GDP က63ဘီလီယံရှိတယ်အဲစင်ကာပူကခု300ဘီလီယံပဲရှိတယ်အဲ့တော့ခုနပြောလို့ 8% 10% growth rate ကရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကစင်ကာပူမမီစရာအကြောင်းမရှိဘူး။မီရဲဆိုတာကဘာလဲဆိုလို့ရှိရင် economy ရခုနကပြောလို့ဒီလိုကိုကျော်နေပြောတယ်ခုနကပြောလို့ဒီ per capita income နဲ့ခုနကပြောလို့ GDP နဲ့ကတော့ဒါဝင်လို့မရဘူးန
ော်။ဟုတ်ကဲ့
ဘာလဲဆိုလို့ရှိရင်ဒီသူကျွန်တော်ရှိရာ300 billion ရတယ်ဆိုလို့ကျွန်တော်ရှိမှာလူရ50
billion
ရှိတယ်။နော်အဲ့တော့ရှင်းချက် GDP နဲ့ဟိုရင်းမရသလိုအီကော်နမီ develop ဖြစ်ပြီမယ်အလားကုနေဘောလို့ဒီဟိုရင်းဘော living standard high living standard ဖြစ်မှာမဟုတ်သေးဘူးနော
်ဟုတ်ကဲ့
ကျွန်တော်လူရည်ချင်းနေကြတာဟိုကျွန်တော်ဒီမှာစကားပြောကြည့်လိုက်လို့ရှိရင်လည်းဘာဖြစ်လဲဆိုလို့ရှိရင်ဟာဒီ Singapore မျိုး Singapore လို့ခါရတာအချမ်းသာလာမယ် develop country ဖြစ်လာမယ်အဲ့အဲ့လိုမျိုးကိုကျွန်တော်ကပြောတာမဟုတ်ဘူးလို့ကျွန်တော်တို့ကအဲ့လိုယူဆထားတယ်လေ
ဟုတ်ကဲ့အဲ့ဒီဟုတ်ကဲ့မှန်ပါတယ်တိတိချာချာကျွန်တော်တို့ဒီကိစ္စရှင်းဖို့လိုရခုနဦးဦးကျော်မျိုးထွေးဆိုနေပါဒီလူကြီးကိစ္စကလည်းကျွန်တော်တို့ထည့်စဉ်းစားဖို့လိုတာပါမြန်မာနိုင်ငံကလူကြီးထားပါတော့54တန်းပတ်ဝန်းကျင်စင်ကာပူက2013စီးရင်နေရပါစင်ကာပူက5တန်းခွဲပတ်ဝန်းကျင်ဆိုတော့မြန်မာနိုင်ငံနဲ့လူကြီးနဲ့စင်ကာပူလူကြီးတနိုင်ငံလုံးချင်းရှင်10000လောက်กว่าတယ်ရန်ကုန်မြို့နဲ့ဆိုရင်တော့ရန်ကုန်မြို့လူကြီးကလည်း5တန်းကျော်စင်ကာပူလူကြီးကလည်း5တန်းကျော်အဲ့လိုနိုင်ငံချင်းရှင်မယ်ဆိုရင်တော့မြန်မာနိုင်ငံကို20တွေးစင်ကာပူလိုဖြစ်ဖို့ဆိုတာ
ပြန်ပြလိုက်ပါရော
ဦးကျော်မျိုးထွေးဆိုနေပါခင်ဗျာ
ခင်ဗျာ
ဟောကျွန်တော်ကလူကြီးနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးချက်တစ်ခုကြားချင်ပါတယ
်ဟုတ်ကဲ့ဟိုအခုလာပြောသလိုပေါ့နော်စင်ကာပူကလူကြီးရာပါကက်ပီတာတယောက်တူးချင်းဝင်ဝင်မှာတော့ကျွန်တော်တို့ကသူတို့ကိုမှင်နိုင်မှုကြသူတို့ကလူကြီးရာ၅တန်းကျော်ကျော်တော့ပဲရှိရကျွန်တော်တို့ကရှိရလူကြီး50အခုရှိရ55တန်း53တန်းပြောနေတာပေါ့နော်ဆိုအဲ့ဒီဥစ္စာနဲ့တွိုင်းမယ်ဆိုကျွန်တော်တို့ရဲ့ population growth rate ကလည်းသူတို့မှန်းနေတာက annual 1% 0.8 နဲ့ 1% လောက်ရှိရပေါ့နော်ဆိုအဲ့လိုတွိုင်းမယ်ဆိုရင်ကျွန်တော်တို့ကတော့ဘာတော့ရောက်သွားမလဲဆိုခုနကပြောတဲ့နောက်15နှစ်20မှာတော့ထိုင်းနိုင်ငံရဲ့ per capita GDP ဖြစ်တဲ့5,000 4,000 နဲ့5,000ပတ်ဝန်းကျင်ကျွန်တော်တို့ကရောက်သွားမယ်အခုဆိုထိုင်း GDP ကိုကြည့်ရင်လည်းထိုင်း GDP ကဟိုဘီလီယံ380လောက်ရှိတယ်လေ
။ဟုတ်ကဲ့။ဟို
စင်ကာပူနဲ့မြင်တာလေစင်ကာပူကဘီလီယံ290-300လောက်ရှိတာ။ဒါပေမဲ့ထိုင်းကလူရေတန်း68,000-90,000လောက်ရှိတော့ကြောက်ပြောင်းလူတူးချင်းဝင်ဝင်မှာ
အများကြီးกว่าတယ်။
ထိုင်း GDP ကတာတာတော်မှပူးချင်းဝင်ဝင်မှာစင်ကာပူကိုမမီဘူးပေါ့လေ
။ဟုတ်ကဲ့။ဆိုတော့ကျွန်တော်တို့က GDP ကို
ကျွန်တော်တို့ဒီဥည်ဝင်ဝင်မှာတော့ပြီးဖို့ခက်တ
ယ်။ဟုတ်ကဲ့ဟုတ်ကဲ့ဥကြောင့်မျိုးတို့ပြောဥတ္တမဝင်ရောခဏစောင့်ပေးပါဦးကျွန်တော်စုနေမဲ့သောရရှင်တွေကမလေးရှားမှာရှိတဲ့ကိုနေဦးလင်းစုနေပါခင်ဗျာ
။ဟုတ်ကဲ့ဗျာဒီဥစ္စာကတော့ကျွန်တော်ကလက်တွေ့ကြကြလေးပြောပြမှာနည်းနည်းလေးတော့ရှိရှိဝေးဝေးတော့ဖြစ်တ
ယ်။အဲချုပ်ပြီးတော့ပြောပါကိုနေဦးလင်းကျွန်တော်တို့နောက်လူတွေရှိပါတယ်
။ဟုတ်ကဲ့ကျွန်တော်94ခုနှစ်မှာစင်ကာပူရောက်တယ်ဗျာ။ရောက်တဲ့အခါကျွန်တော်မေးအဲစင်ကာပူနိုင်ငံသားရော်နေရကျွန်တော်မေးတယ်ပေါ့ဗျာသူက project engineer သူက project manager ကျွန်တော် engineer မင်းကစင်ကာပူကိုပဲလို့မြင်တယ်တဲ့စင်ကာပူမင်းတို့စင်ကာပူကဘယ်လိုမှသူကြားကြားမမြင်ပါဘူးလို့သူကတော့ဂုဏ်ယူနေခြင်းနဲ့တဘောပြောတာပေါ့နော်ကျွန်တော်ပြောတာအချင်းလေးပါကောင်းဆောင်ကောင်းရှိတယ်နောက်လိုက်ကောင်းလို့ရှိတယ် ့ဒီနိုင်ငံဟာပထဝီနေထားရာဈေးကွက်ပေါ်မှာနိုင်ငံပေါ်မှာရှိနေတယ်ဒီသုံးချက်ကြောင့်မင်းတို့ကဟိုပေါ့နော်တိုင်းပြည်ကိုစိုးတိုးတက်နေတာပါလို့ကျွန်တော်ပြောပါတယ်
ဟုတ်ကဲ့
အဲ့တော့ကျွန်တော်အဲ့ဒါဆိုမင်းတို့နိုင်ငံရောတဲ့ငါတို့နိုင်ငံကတော့ဘာမှမဟုတ်ပါဘူးကွာလို့ system error လို့ပဲကျွန်တော်ပြောပါတယ်ဗျလူပုဂ္ဂိုလ်တွေကိုကျွန်တော်မပြောပါဘူးအဲ့တော့ကျွန်တော်94ခုနှစ်ကပြောတဲ့စကားဟာဒီနေ့ပြန်ပြောမယ်ဆိုလို့ရှိရင်အဲ့ဒီအချက်တွေအဲ့ဆန်နေနဲ့ညီလားမညီလားဆိုတော့ပြန်ကြည့်မယ်ဆိုရင်နံပါတ်1ကဒီနေ့ခေါင်းဆောင်ခေါင်းရနေပြီဗျာနံပါတ်2ကနောက်လောက်ကြောင်းနေရှိခဲ့မယ် system ကလည်းအဲ့ဒါ error ဖြစ်တာကိုပြန်ပြင်နိုင်ပြော့ဗျာ system ခေါင်းနဲ့တွေ့ပြီဆိုရင်ဒီ3ချက်တွေ့ပြီဆိုရင်ကျွန်တော်တို့တိုင်းပြည်ဟာတရုတ်နဲ့လည်းနီးတယ်လို့ဟာလားတချို့နိုင်ငံရေးသမားတွေကလည်း
ဟုတ်ကဲ့ကိုနေဦးနေညနေချုပ်ပေးပါအ
ိန္ဒိယနဲ့လည်းဒီလိုပြောတယ်ဒီကြားထဲမှာရှိတယ်လို့ပြောတယ်အခုကျွန်တော်တို့ကလမ်းစုံလမ်းကွာမှာဖြစ်နေတာဟုတ်ကျွန်တော်တို့ရဲ့အကြီးအသေးကောင်းကောင်းနဲ့ဘယ်လိုပြောင်းပြီးတော့တိုင်းပြည်ကိုလုံမလဲဆိုရင်လုံနိုင်တယ်ဆိုရင်စင်ကာပူဟာ1980လောက်ကမှနော်စပြီးတော့တိုင်းပြည်ကို
ဟုတ်ကဲ့ကိုနေဦးလင်းကျွန်တော်နောက်တူတွေအလှည့်ပေးလိုက်ချင်ပါတယ်နော်ကိုနေဦးလင်းကျေးဇူးအများကြီးတင်ပါတယ်နောက်တူလဲကြပါတယ်ကိုစောလွင်ဆွေးနွေးပါခင်ဗျာ
ကျွန်တော်တို့မြန်မာနိုင်ငံကစင်ကာပူကိုတိုးတက်စင်ကာပူလိုတိုးတက်ဖို့နေနေတာလားထိုင်းကိုတောင်မှအဆင့်အခုမမီနိုင်ပါဘူးနောက်နှစ်20လောက်မှဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံကနံပါတ်1အဂရိလိုက်စားတဲ့ဝန်ထမ်းတွေအောက်ချင်မှနေအထက်ထိလွတ်တူအမတ်များကမှအပအဂရိလိုက်စားတဲ့ဝန်ထမ်းတွေကိုတွေ့မြင်နေရတယ်နံပါတ်2ဤတွင်ငင်းချမ်းရေးချောင်းအောင်မလုပ်ပေးနိုင်တဲ့ NAD အစိုးရပြီးကျွန်တော်တို့နိုင်ငံအတွက်အထူးကလိုအပ်ချက်ဖြစ်နေပါတယ်သူတို့အစိုးရပြီးညီရင်းညီငန်းကြီးကိုအရင်ဆုံးချောင်းအောင်လုပ်ပေးမှနိုင်ငံတို့ရဲ့တစိတ်တည်းလာတိုးတက်ရာတိုးတက်ချောင်းလမ်းချောင်းကိုချောင်းလမ်းနိုင်ပါလိမ့်မယ်နံပါတ်3ကကျွန်တော်တို့မြန်မာနိုင်ငံမှာပြန်စားတာတွေပိုးကျွေးသွားပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့ပြန်စားတာကသူတို့ရဲ့ထိပ်ပင်ကောင်းဆောင်တွေရဲ့လက်ထဲကိုရောက်ပြီးမှအောက်ခြေတိုင်းပြည်ကိုနည်းနည်းလေးပဲမျှဝေခံစားနေရတာကိုတွေ့မြင်နေရပါတယ်။နံပါတ်၄ကနေပြည်တော်နဲ့ရန်ကုန်မှလွှင့်၍ကျန်တိုင်းနဲ့ပြည်နယ်မြို့နယ်ကျေးလက်တိုးရွာများကိုလွှတ်တော်အမတ်များကိုဆင်းပြီးတော့ပြည်သူတို့ရဲ့ပြောကြားတဲ့အပိုင်းကိုစစ်စစ်ကိုနားထောင်ပါ
။ဟုတ်ကဲ့ကိုစောလွင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်နောက်လူတွေအလှည့်ပေးပါမယ်။စလိုင်းပွေကုံလှည့်ကြပါရယ်စလိုင်းဆွေးနွေးပါခင်ဗျာ
โอเคသူတော်ဆန်းစုပြောတဲ့ဥစ္စာကနိုင်ငံရေးစကားတော့သူစီးပွားရေးကိုစောင့်ပြီးတော့ပြောတယ်လို့ကျွန်တော်မြင်တယ်အဲ့တော့ဒီတိုင်းနဲ့ကျွန်တော်တို့မဟုတ်ပဲနဲ့သူတော်ဆန်းစုပြင်ပမှနဲ့ဒီမိုကရေစီစနစ်အတိုင်းကျွန်တော်တို့တွားမယ်ဆိုရင်လို့သူပြောချင်တဲ့ဥစ္စာအဲ့တော့တွားမယ်ဆိုရင်တော့ဒီ GDP ကတော့စင်ကာပူနဲ့နှိုင်းဆိုင်မယ်ဆိုရင်ကျွန်တော်တို့ချိုးတက်သွားနိုင်ပါတယ်ဒီ20ဆိုတော့အဲ့ဒီချိန်ကျတော့စတော်ဆန်းစုကြီးရလည်းပဲရှိအောင်လာတော့မသိဘူးပေါ့နော်သို့တော်သူပြောချင်တဲ့ဥစ္စာကတော့ကျွန်တော်တို့ကောင်းကောင်းမွန်မွန်ဒီမိုကရေစီနဲ့အတိုင်းတွားမယ်ဆိုရင်ဆိုတဲ့နိုင်ငံစကားတုံးသွားတယ်ဆိုတော့ GDP ပဲကျွန်တော်ဆိုလိုပဲလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ဆရာ
ဟုတ်ကဲ့ဆလိုင်းပွေကုံကျေးဇူးများကြီးတင်ပါတယ်နောက်တူကရန်ကုန်မြို့ကဥချိုထွန်းပါဥချိုထွန်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့ပြောရရင်တော့ကျွန်တော်ဒီအရှိတောင်အောင်ရှားနိုင်ငံကြီးထဲမှာတိုးတက်တဲ့နိုင်ငံကြီးစင်ကာပူရောထိုင်းရောမလေးရှားရောအပြင်ကိုရီးယားရောနော်အဲ့ဒီနိုင်ငံတွေတိုးတက်တာကိုကျွန်တော်တို့သုံးသပ်ကြည့်ရင်ကျွန်တော်တို့ Europe, US, Japan အဲ့ဒီက investment နဲ့ technology တွေကအကြီးကဆန်းပါတာပါပါပဲ။နော်ကိုရီးယားဆိုလို့ရှိရင်တစ်ချိန်က GDP ပတ်စုံရင်းမတိုင်ကြဆိုရင် 79 လောက်ပဲရှိတယ်ကျွန်တော်တို့က600ကျော်လောက်ရှိတာပါနော်။အဲ့တော့အဲ့ဒီချိန်ကနေအဲ့တော့သူတို့တိုးတက်တဲ့အကြီးကအကြောင်းရင်းဒီနောက်နိုင်ငံက technology နဲ့investment ပဲ
ဟုတ်ကဲ့
ကျွန်တော်တို့ကကျွန်တော်နိုင်ငံကအဲ့ဒီအခင်းချင်းကိုအခုမှစရမှာရမယ့်လမ်းမတန်းကြောင်းပေါ်ကိုကျွန်တော်တို့အခုစရောက်ပြီရောက်တဲ့အတွက်ရောက်တဲ့ဆိုတော့ကအခုဒါ US က sanction lift ထုတ်လိုက်ပြီနော်
ဟုတ်ကဲ့ခင်ဗျာ
ဒါကစပြီးဘီအန်ကြီးပြီးတော့စပြီးကြီးပြီနောက်ကိုဂျပန်လီဒေါင်းလိုင်းလိုဟာကိုရီးယားလည်းကျွန်တော်တို့ကိုစပြီးတော့ဇာပြီးပေါ့နော်အဲ့ဒီအခင်းချင်းတွေတွေ့ရတဲ့အတွက်ယုံကြည်ပါတယ်အနည်း20တွင်းပါစင်ကာပူကိုကျွန်တော်တို့ကဆက်ကြွနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ကျေးဇူးများကြီးတင်ပါတယ်ဦးချိုထွန်းကျွန်တော်တို့အချိန်1မိနစ်ခွဲလောက်ကြံပါတယ်ပြင်နေဆွေးနွေးမဲ့သူနှူးရဲ့နောက်ဆုံးသဘောထားဆိုတော့ဦးတမောင်ဝင်းဆုံးပြောပါခင်ဗျာလက်ရှိဆိုအနေနဲ့အဲ့လိုမှီဖို့အတွက်ထားပါတော့လေမှီအောင်စူးစမ်းဖို့အတွက်အဓိကလုပ်တဲ့အချက်နှစ်ချက်စဉ်းစားမြင်ပြောပါခင်ဗျာ
ဟုတ်ကဲ့က
ျွန်တော်အဓိကလုံနိုင်လုံပင်အချက်ကတော့နံပါတ်1နေရောအဲ့တော့ကျွန်တော်အမြင်ကတော့ဒီခုနပြောတဲ့ငင်းငင်းရရအောင်ဟောလေဒီနေ့ကိုင်းဘိုင်ဘူးရေမဖြစ်အောင်ငင်းငင်းရအောင်အရင်လုပ်ပြီးတဲ့အခါမှာဒါ prosperity ကိုကျွန်တော်တို့ကကောင်းကောင်းမွန်မွန်ဒီလိုမျိုးဖြစ်အောင်ကျွန်တော်တို့ဆက်လုပ်နိုင်တယ်အဲ့ဒါကိုကျွန်တော်တို့ကဒုတိယချက်အနေနဲ့ကျွန်တော်အမြင်ကတော့ဗာလဲဆိုလို့ရှိရင်ဒီတရားဥပဒေစိုးမိုးရေးဟောလေဒီနှစ်ချက်အဲ့နှစ်ခုကိုလုပ်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ20အတွင်းမှာဒီစင်ကာပူရဲ့ GDP ကိုမြှို့မိပါလိမ့်မယ်။ကျွန်တော်တို့ရှိမှာပါလို့ဖြစ်ရင်ကျွန်တော်တို့ရှိမှာ natural resource တွေလည်းရှိတယ်။နောက် human resource တွေလည်းရှိတယ်။နောက် infrastructure လည်းကျွန်တော်ကဆက်လုပ်နေပြီဆိုလို့ရှိရင်နောက် economic plan ကိုကောင်းကောင်းချပြီးတော့နောက်လူတွေရပြီးတော့ mindset ကိုပြောင်းလိုက်မယ်ဆိုလို့ရှိရင်နောက်ကျွန်တော်တို့က
ဒီနောက်ပ
ြီးတော့အဓိကအရေးကြီးဆုံးကတော့သူတို့ရဲ့ constitution အဲ့အရာကိုပြင်နိုင်ပြီဆိုလို့ရှိရင်20အတွင်းမှာကျွန်တော်မြှို့မိပါလိမ့်မယ
်။ဟုတ်ကဲ့ပါခင်ဗျာ။ဦးကျော်မျိုးထွန်းအဓိကနှစ်ချက်ပါလို့ဆီချင်ပါတယ်လေ။
哦好的အဓိကကျွန်တော်ပြောချင်တဲ့အဓိကနဲ့ဆက်တာနံပါတ်1ကျွန်တော်တိုင်းပြည်ဟာအခုအချိန်မှာကျွန်တော်တိုင်းပြည်ဟာ external debt ပေါ်ပြင်ပကျွေးနေတာ GDP ရဲ့15%လောက်ရှိတယ်ဆိုကျွန်တော်တို့နိုင်ငံသားတွေအများကြီးချိလို့ရတယ်အဲ့ဒီတိုင်းပြည်တွေဆိုခုနပြောတဲ့အတိုင်းလို့ပြောတော့60%လောက်ရှိတယ်အဲ့အဲ့ကြကျွန်တော်တို့ကနိုင်ငံသားငွေကျွန်တော်တို့ရအောင်ချိမယ်တိုင်းပြည်တွင်းကလည်း tax ရအောင်ကောက်မယ်ငွေတွေဝင်အောင်လုပ်မယ်နံပါတ်1မမတွေအဲ့ဒီဝင်လာတဲ့ငွေတွေကိုတိုင်းပြည် GDP ရဲ့အနည်းဆုံး900ခိုင်နှုန်းကနေပြီးတော့1000ခိုင်နှုန်းပတ်ချာလဲအထိအင်ဗက်လုပ်ပါလေ။တိုင်းပြည်ရဲ့ GDP ကဒီတိုင်းမဟုတ်ပါဘူး။အခုကပြောတဲ့အခြေခံစောင့်အောင်ဖြစ်တဲ့လန်ဒရာမီဒီမှာ investment လုပ်ဖို့လိုပါလေ
။ဟုတ်ကဲ့ခင်ဗျာ
။ကျန်တဲ့အပတ်စာမောင်းလုံးလုံးမရပါဘူးအခုချိန်မှာဆိုရ100ခိုင်နှုန်းက200ခိုင်နှုန်းလုံးနေပါလေ
ဟုတ်ကဲ့ပါခင်ဗျာဦးကျော်မျိုးထွန်းကြီးကျွန်တော်တို့ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်အချိန်ပြည့်သွားလို့ပါပင်နိုင်ဆွနေပြည်သူပေါဝင်ဆွနေသူနားဆင်သူသောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ